သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြခင်ဩစတြေးလျပြည်နယ်များနဲ့နေမြေအားလုံးနေပါမှာ10နှစ်အောက်ကလေးများကိုရာဇဝတ်မှုတစ်ခုဖြင့်ဆွဲချက်တင်နိုင်ပြီးထောင်နံပါချမှတ်နိုင်ပါတယ်တိုင်းသားကလေးငယ်များသည်အသက်10နှစ်မှ13နှစ်ကြားရှိ3ပုံ2ပုံဟာထောင်ထဲမှရောက်ရှိနေပါတယ် SBS News ကနော်ဩစတြေးလျက Aboriginal County တူးနဲ့သူအသက်10နှစ်သာရှိသေးတဲ့အချိန်မှာပိတ်လောင်ထားတာကိုခံခဲ့ရပုံကိုပြောပြခဲ့ပြီးအဲ့ဒီနောက်ဒီအတွေ့အကြုံကသူ့ဘဝကိုဘယ်လိုပုံစံပြောင်းသွားခဲ့လဲဆိုတာကိုရှင်းပြထားတာကိုတင်ဆက်ပေးမှာဖြစ်ပါတယ်လီရာကသူ့အိမ်ပြင်ပမှာဘတ်စကတ်ဘောကိုပုတ်ကစားနေပါတယ်။လီရာဆိုတာကသူ့နာမည်အရင်တော့မဟုတ်ပါဘူး။၎င်းအသက်10နှစ်အရွယ်မှာအိမ်ဖောက်ထွင်းမှုတစ်ခုမှာသူ့လက်ဘွေကိုပလိမ့်မတွေးရှိတဲ့ဆိုပြီးသူ့ကိုထောင်ချတာခံခဲ့ရပါတယ်။၎င်းရဲ့အိမ်ဒီနာချင်းနေတခြားကလေးတွေနဲ့အိမ်တစ်ခုကိုဖောက်ထွင်းဝင်ရောက်ခဲ့ပြီးဒါကသူဟာရေရှည်ကိုမချိခဲ့မိပဲစိတ်လိုက်မှန်ပါလုံးမှုကြတာဖြစ်ပါတယ်
။ Now we wanted money and yeah. buy clothes and all that and yeah. and go shopping probably
မဟုတ်ပါဘူးကျွန်တော်တို့အဝတ်စားဝယ်ဖို့ဝေလုံးနေလို့ပါဈေးဝယ်သွားမော်တော်ဘိုက်သွားဝယ်ဖို့ပါဟုတ်ပါတယ်ဒီအတွက်ကျွန်တော်နောင်တရပါတယ်ဒါမျိုးထပ်မလုပ်တော့ပါဘူးအခုအသက်16နှစ်မှဘန်ကစီဟီလ်မှာအချင်းချခံနေရပြီးအဲ့ဒါကအနောက်ဩစတြေးလျမှာတခုတည်းသောလူငယ်များကိုအချင်းချတဲ့နေရာဖြစ်ပြီး၎င်းဟာအဲ့ဒီလူငယ်များအတွက်အချင်းထောင်ထဲမှာအချိန်30ကျော်အချင်းချခံခဲ့ရပြီးတခါတရံမှာရက်အနည်းငယ်ကနေတခါတရံမှာရက်သပတ်ပေါင်းများစွာအချင်းချခံခဲ့ရပါတယ်သူကိုအဝတ်စားအကုန်ချုပ်ခိုင်းပြီးရှားဖွေတာတခြားအချင်းသားတွေစော်ကားတာထောင်ဒိန်းတွေဆဲဆိုတာခံရပြီးဒီနှစ်ထဲမှာသူအချင်းချခံနေရစဉ်ထောင်ဒိန်းတယောက်ကအသက်14နှစ်အရွယ်အချင်းသားကောင်လေးလက်ကိုချိုးပစ်လိုက်တာကိုမြင်ခဲ့ရတယ်လို့ဆိုပါတယ
် Because they rough and old kids like slam on their face and yeah like one of the boys got their arm broken in there from a guard like yeah, it's wrong they need to stop rough handling them.I know he like he was trying to resist or something like he's trying to move his arm away from the guards. That's the guard just got his arm twisted back like that there. That's his arm.
သူတို့ကဒီကလေးကိုချမ်းချမ်းတန်းတန်းကင်တွယ်ကြပါတယ်။သူ့မျက်နှာကိုသူတို့ကစောင့်ချပါတယ်။ကောင်လေးတယောက်ကတော့ထောင်ဒိန်းတွေကသူ့လက်ကိုချိုးတာခံလိုက်ရပါတယ်။သူတို့ကိုဒါမျိုးချမ်းချမ်းတန်းတန်းမကင်တွယ်သင့်ပါဘူး။သူကပြန်ခုခံပါတယ်။ထောင်ဒိန်းစီကနေသူ့လက်ကိုပြန်ဆွဲယူပါတယ်။ထောင်ဒိန်းကသူ့လက်ကိုကြောဘက်ကိုလိန်ချိုးပါတယ်။သူ့လက်ကအစစ်ကနေပြုတ်ထွက်သွားပါတယ်။သူ့ကိုဆေးရုံပို့လိုက်ပါတယ်။ဒါပေမဲ့အခက်အခဲဆုံးအပိုင်းကတော့အချင်းကန်ချင်းချင်းလေးထဲမှာသူ့ကို73နာရီတိုက်ပိတ်ခံရတာဖြစ်ပါတယ်
။ It's hard. I don't like it. Like when in the 5 hours, I do a hard, you know, because like, I keep looking at the walls. And I don't like being there for 5 hours, like.I used to be myself for hours, so I'm not that long. But it doesn't hurt me.
အရန်ကိုခက်ခဲပါတယ်။ကျွန်တော်ဒါကိုမကြိုက်ပါဘူး။အဲ့ဒီထဲမှာ9နာရီလောက်ကြာပိတ်ထားခံရသလိုပါပဲ။ကျွန်တော်အတွက်ခက်ခဲပါတယ်။ကျွန်တော်နိုင်ရန်တွေကိုတစ်ချိန်လုံးထိုင်ကြည့်နေပါတယ်။အဲ့ဒီထဲမှာ9နာရီကြာနေရတာကိုကျွန်တော်မကြိုက်ပါဘူး။ကျွန်တော်ဘာသာတယောက်တည်းတနာရီလိုဟာမျိုးလောက်အပြင်ဘက်မှာနေတာကတော့အချင်းဖြစ်နေပါပြီ။ဒါပေမဲ့အဲ့ဒီလောက်အကြာကြီးမဟုတ်ပါဘူးအဲ့ဒါကကျွန်တော်ခေါင်းထဲကိုဝင်ရောက်စေတဲ့အတွက်ကျွန်တော်စတင်လို့စိတ်ဖိစီးတာကိုခံရပါတယ်ကျွန်တော်ဘာလို့အမှန်မသိပါဘူးလီရော့ဟာယခုသူ့ရဲ့ဘဝတစ်လျှောက်မှာတစ်နှစ်ကျော်အချင်းထောင်ထဲမှာနေခဲ့ရပါတယ်ထပ်တလဲလဲပြစ်မှုကျူးလွန်သူဖြစ်ပြီးအိမ်ဖောက်ဝင်တာကားခိုးတာနဲ့ပတ်သက်တဲ့ပြစ်မှုတွေကျူးလွန်ထားတာရှေလျားတဲ့မှတ်တမ်းရှိနေပါတယ် အဲ့ဒါမျိုးအချင်းထောင်ချခံရတာကသူ့ရဲ့ဘဝကိုကောင်းမွန်တဲ့ပြောင်းလဲမှုကိုမဖြစ်စေတာကတော့အငေါ်စရာမကောင်းဘူးလို့လက်တွေ့စိတ်ဆရာဝန်နဲ့နမမျိုးနွယ်အမျိုးသမီးဒေါက်တာ Tracy Westerman ကပြောဆိုပါတယ်။သူမပြောတာကအသက်70နှစ်အရွယ်ကလေးကမှန်ကန်တဲ့ကျင့်ဝတ်နဲ့ညီတဲ့ဆုံးဖြတ်ချက်ကိုမချနိုင်ပေသူတို့ကိုအချင်းတောင်ချတာကသူတို့ရဲ့ဘဝနောက်ပိုင်းမှာတကယ်တမ်းသူတို့ဆုံးဖြတ်နိုင်တာကိုထိခိုက်စေနိုင်တယ်လို့ဆိုပါတယ်
။ The evidence actually supports the fact that the early criminalization of children, the normalization of criminality predicts future criminality. And so we actually know that.
ဒီသက်သေအထောက်အထားတွေကသူတို့ဘဝအစောပိုင်းမှာရာဇဝတ်မှုများကျူးလွန်စေတဲ့ဆိုတဲ့အချက်ကိုအမှန်တကယ်ထောက်ခံနေပါတယ်။ရာဇဝတ်မှုတွေကိုပုံမှန်ဖြစ်စေတာကအနာဂတ်မှာနောက်ထပ်ရာဇဝတ်မှုများကျူးလွန်စေမယ်ဆိုတာကိုခံမှန်းလို့ရပါတယ်။ဒါကိုကျမတို့သိပါတယ်။သက်သေအထောက်အထားတွေရဒါကိုငင်းဆိုလို့မရပါဘူး။ဒေါက်တာဝက်စတမန်ကိုအောစီတာကတော့အချိန်ကြာမြင့်စွာအချင်းချခံရတဲ့ကလေးတွေသူတို့ကိုတိသန့်ခွဲခံထားရတဲ့အချိန်ပဲဖြစ်ပါတယ်
။ What I know as a psychologist, what really strikes me with that is that we know that isolation is one of the strongest predictors of suicide. Isolation is one of the strongest predictors of depression. The more isolated you get, the more depressed you get. And I guess most people can relate to that at the moment because of the lockdowns we've basically had that.It's a really challenging thing, and then if you have kids that have had abuse in their backgrounds, we have, you know, people have flashbacks, they'll have intrusive thoughts. That's a very common side effect of post-traumatic stress disorder. When you actually put someone in isolation, when they have memories and intrusive thoughts around trauma,
သက်သေမှုရဲ့အခိုင်အမာဆုံးခံမှန်းချက်တွေထဲကတစ်ခုဆိုတာကိုကျမတို့သိပါတယ်။တရားခွဲထားတာကစိတ်ကြယောဂါကိုဖြစ်ဖို့အပြင်းထန်ဆုံးခံမှန်းချက်တွေထဲမှာတစ်ခုဖြစ်ပါတယ်။ပြီးတော့သက်မှာအဲ့ဒါမျိုးနောက်ခံမှာမတော်မတရားခံရတဲ့ကလေးတွေရှိရင်ကျွန်ုပ်တို့မှာနောက်ကျောင်းပြန်သတိရတဲ့လူငယ်တွေရှိနေပြီးသူတို့စိတ်ထဲကိုကျူးဝင်တဲ့အတွေးတွေရှိနေပါလိမ့်မယ်။အဲ့ဒါကစိတ်တန်ရာလွန်စိတ်ဖိစီးမှုယောဂ PTS ရဲ့အလွန်အဖြစ်များတဲ့ဘေးထွက်ဆိုးကျိုးတွေဖြစ်ပါတယ်။သင်တကယ်တမ်းလူတစ်ယောက်ကိုတိသန့်ခွဲထားခံရတဲ့အတွက်သူတို့မှာစိတ်တန်ရာနဲ့ပတ်သက်လို့ကျူးဝင်တဲ့အတွေးတွေကိုပြန်ရရှိတဲ့အခါအဲ့ဒါကဆိုးဝါးတဲ့အဖြစ်အပျက်နဲ့ကြုံရတဲ့ကလေးတွေအတွက်ရမ်းမုတ်ထည့်ထားတဲ့ပောက်ကွဲတော့မဲ့ဘုံလိုဖြစ်နေပါတယ်။ယခုနှစ်ဇူလိုင်လကကပ္ပကူလသမဂ္ဂကရာဇဝတ်မှုဆိုင်ရာတာဝန်ရှိမှုအသက်ကိုအသက်14နှစ်သို့တိုးမြင့်ပေးရန်တောင်းဆိုမှုကိုဖက်ဒရယ်အစိုးရကပယ်ချခဲ့ပါတယ်။ဒါကပြည်နယ်တွင်နဲ့နယ်မြေအစိုးရတွေရဲ့ကိစ္စသာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ ACT တခုတည်းကသာအဲ့ဒီဥပဒေကိုပြောင်းလဲခဲ့ပါတယ်။ဩစတြေးလျမှာရာဇဝတ်မှုဆိုင်ရာအသက်အရွယ်ကိုမြင့်တင်ပေးဖို့ဆွေးနွေးမှုတွေရပ်ဆိုင်နေတဲ့အချိန်မှာပဲဘန်စီယာဟီးလ်ရဲ့အချင်းသားဟောင်းတွေကမတော်မတရားပြုလုပ်ခံရမှုအထီးကျန်အောင်လှုပ်ဆောင်ထားခြင်းတိုက်ခိုက်ခြင်းနဲ့သင့်လျော်တဲ့ပညာရေးမပေးတာတို့အပါအဝင်အတွက်ပြည်내အစိုးရကိုတရားစွဲဖို့ပြင်ဆင်နေပါတယ်။အနောက်ဩစတြေးလျအစိုးရကလီဒရအရွယ်မရောက်မီအချုပ်ထဲမှာသူ့ကိုပိတ်ထားဖို့အတွက်နောက်ဩစတြေးလျအစိုးရကဒေါ်လာ2,000,000ခွဲကျော်သုံးစွဲခဲ့ပါတယ်။သူမှာအသုံးပြုနိုင်တဲ့အတတ်ပညာကိုမြားရှိသေးပဲနောက်ထပ်ဆွဲချက်များစွာဆောင်ဆိုင်နေပြီးသူဟာအချင်းချောင်တစ်ခုကနေအကြာကြီးဝေးကွာပြန်မဝင်နိုင်ဘူးဆိုတာကိုဘယ်သူမှအမခံချက်မပေးနိုင်ပါဘူး။ဒါပေမဲ့သူကတော့တနေ့မှစိတ်ငြိမ်တဲ့ဘဝကိုရရှိဖို့အတွက်မျှော်လင့်ချက်ကိုတော့လက်မလျှော့သေးပါဘူး
။ On the mechanic person I only fix up motorbikes and cars and I even want to build houses.Yeah. I just want to get a job as soon as possible.
ကျွန်တော် mechanic ဖြစ်ချင်ပါတယ်။ကျွန်တော် motorcycle နဲ့ကားတွေပြင်ချင်တယ်။ကျွန်တော်အိမ်ဆောက်တဲ့နေရာမှာလုပ်ကင်ချင်ပါတယ်။ကျွန်တော်တတ်နိုင်ရင်အလင်းမြန်ဆုံးအလုပ်တစ်ခုရလိုပါတယ်။သောရရှိမြတ်ခင်ဗျာဒီဆောင်းပါးက SBS သတင်းဌာနက Aaron Fernandez တင်ဆက်ထားတဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်ပါတယ်။နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio, Digital TV, Online, ဒါမှမဟုတ် SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ